သောရရှိမြတ်ခင်ဗျာဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲများရဲ့မဲယုံကအထွေကောက်ခံရရှိခဲ့တဲ့စစ်တမ်းတွေအရဂျာမန်ဝန်ကြီးချုပ်ဂါဟရှိုဇာရဲ့ဆုချဲဒီမိုကရက်ပါတီနဲ့ရှေးယူပါတီအန်ဂျလာမာကာဦးဆောင်တဲ့ခရစ်ယာန်ဒီမိုကရက်ပါတီကြားအနိုင်ရရှိတဲ့နေရာတွေဟာတိုက်နေတာတွေ့ရပါတယ်။ဒီအကြောင်းဘရက်ဆယ်မြို့ကနေဗီဒီယိုသတင်းတော့ရောဂျာဝက်ကဲဆင်သတင်းပြပူထားတာကိုတင်ပြပေးပါလား။ဒေါ်လာလာတန်ခင်ဗျာ။
ဟုတ်ကဲ့ဦးချမ်းကြီးနောက်ကျမဲ့ဂျာမန်အစိုးရအနေထားကဘယ်လိုရှိမလဲဆိုတာကိုကြိုတင်ခန့်မှန်းနိုင်ဖို့ခက်တာကဒီနေ့နေ့ကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲများမှာအဓိကရှင်ပြိုင်ဘက်နှစ်ပါတီစလုံးကမဲအီအတွက်သွားတိုက်နေလို့ပါပဲ။မဲပေအပြီးမဲယုံကအထွက်ကောက်ခံတဲ့စစ်တမ်းတွေအရတော့ဂျာမန်ဝန်ကြီးချုပ်ဂါဟတ်ထရိုဒါရဲ့ Social Democrat တွေနဲ့တိုင်ဘက်ရှေးရိုးဝါဒီအမျိုးသမီးဖြစ်တဲ့ Angela Merkel ရဲ့ Christian Democrat တွေအနေနဲ့တစ်ဖက်စလုံးဟာတစ်ဖက်စီအမှတ်နေရာပေါင်း220မဲရီအတွက်ပေါင်းတစ်ဖက်စီ35ရာခိုင်နှုန်းရလိမ့်မယ်လို့ Hawking ထုတ်လိုပါပဲ။တချို့ Hawking တွေရကတော့ Angela Merkel ရဲ့ပါတီကနှာတပြားနဲ့ကတ်နိုင်နေတယ်လို့လည်းပြောကြတာတွေရှိပါတယ်။ဒါဟာဂျာမန်တပိုင်းမှာအချိန်နဲ့အကြဆုံးရွေးကောက်ပွဲတွေနဲ့ပါဝင်တယ်လို့ဆိုရပါလိမ့်မယ်။ဥရောပရဲ့အကြီးဆုံးနဲ့အချမ်းသာဆုံးနိုင်ငံအနေနဲ့အပြောင်းအလဲပေါ်ဆောင်နိုင်ဖို့ပြတ်သားတဲ့နိုင်ငံရှိမှုကိုမပေးနိုင်ပေနိုင်ငံရေးတော်မတင်ရေမချဆိုင်မဲ့အခြေအနေများရောက်နိုင်သလားလို့လည်းမေးစရာရှိပါတယ်။မစ်မကောနီနဲ့ညွန်ပေါင်းစုရဖွဲ့မယ်ဆိုရင်သူစိတ်တိုက်ဖွဲ့မယ်ပါတီကတော့စီးပွားရေးထောက်ခံတဲ့ Free Democrats ဒါမှမဟုတ် FDP ပါတီဖြစ်ပါတယ်။အဲ့ဒီပါတီငယ်ကလေးဟာမဲပေါင်း100ကျိုင်နှုန်းရမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့အဲ့ဒီရှေးရိုးပါတီနှစ်ခုပေါင်းဟာလွှတ်တော်မှာအမှအများစုနေရာအနိုင်ရတယ်လို့မဆိုနိုင်တဲ့အတွက်မစ်မကောနီနဲ့အစိုးရဖွဲ့နိုင်ဖို့အမှနေရာအလုံးလောက်မရှိပါဘူး။ဒါပေမဲ့လေဂျာမနီရဲ့စီးပွားရေးတက်နေတာကိုအခွန်ငွေနဲ့အလုပ်သမားဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပေးပါမယ်ဆိုပြီးမစ်မက်ကောကမေးဆွဲခဲ့ပါတယ်။သူ့ရဲ့ Christian Democrat တွေကမဲအများစုကိုရရှိခဲ့လို့နောက်တက်မဲ့အစုအယကိုဖွဲ့ကွင်ကိုရရှိသင့်တယ်လို့မစ်မက်ကောကစကြဝဏ်ကတဆင့်ပြောခဲ့ပါတယ်။
The Union Party has a very clear mandate to build a government on a very difficult situation.
တကယ်ချင်းနေပြီးအောက်မှာကျမတို့ပါတီကမဲအများစုရခဲ့လို့အစိုးရဖွဲ့ခွင့်ရတင်ပါလေ။ဒါပေမဲ့လို့ CDU နဲ့ FDP နှစ်ပါတီကြားအစိုးရဖွဲ့ဖို့တော့မဲအလုံးလောက်ကျမတို့မှမရှိပါဘူး။ဒါပေမဲ့လေပတ်နိုင်စွမ်းရှိတဲ့အစိုးရဖွဲ့ဖို့တာဝန်ကိုကျမယူနိုင်ပါတယ်လို့ Miss McGill ကစကပြန်ကတဆင့်ပြောသွားတာပါ။ဒီဖက်မှာတော့ဝန်ကြီးချုပ် Schroeder ကမမလျှော့သေးပဲသူ့အနေနဲ့တစ်ဖက်သားကိုအနိုင်မပေးနိုင်သေးဘူး။တကယ်တော့ရွေးကောက်ပွဲကအခုလိုအပြေထွက်လာတာအခြေအနေဟာMiss McGovern ကရှုံးရရောက်တယ်လို့သူ့ကိုထောက်ခံသူတွေကပြောခဲ့ပါတယ်။ညွန်ပေါင်းစုရဖွဲ့နိုင်ရေးအတွက်စစ်ဆန်ညှိနှိုင်းမှုတွေကတော့စတင်နေပါပြီ။ကျွမ်းကျင်ပညာရှင်တွေအစိုးရတော့နောက်တက်မဲ့စုရဟာ Christian Democrat တွေနဲ့ Social Democrat တွေဖွဲ့ထားတဲ့ညွန်ပေါင်းဒါမှမဟုတ် Social Democrat UCP The Greens အစိုးရပါတီနဲ့ Free Democrats တွေပါဝင်မဲ့ညွန်ပေါင်းစုရဖြစ်နိုင်တယ်လို့ပြောကြပါတယ်။တစ်ဖက်မှာတော့ Free Democrat တွေကသူတို့ကတော့ဘယ်အုပ်စုနဲ့မှမပေါင်းဘူးလို့ဆိုပါတယ်။အဓိကပါတီကြီးနှစ်ခုတို့ကလည်းရှေ့ဂျာမနီကွန်မြူနီဟောင်းတွေနဲ့ဆိုရှယ်ဒီမိုကရက်ပါတီကခွဲထွက်ခဲ့သူတွေပါဝင်တဲ့လေဝဲပါတီတစ်နဲ့ညွန်ပေါင်းမဖွဲ့ဘူးလို့ပြောကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲအနိုင်ရှုံးစီးရင်ထွက်လာမှာပဲအခြေအနေမှန်ကိုပြောနိုင်မှာဖြစ်ပြီးဥရောပရဲ့အကြီးဆုံးနိုင်ငံမှာဘယ်လိုမျိုးညွန်ပေါင်းအစိုးရဖြစ်နိုင်မလဲဆိုတာကိုတော့သိမှာဖြစ်ပါတယ်။